American ကနေ Taiwan ကို American dollar တန်း900ဘူးလက်နက်တွေရောင်းချဖို့အတွက်အတည်ပြုခဲ့တဲ့နောက်ရက်တွေမှာပဲတရုတ်က Taiwan ချွန်းကိုဥတီပြီးဒါဇင်နဲ့ချီတဲ့စစ်လေယာဉ်တွေစစ်သင်္ဘောတွေကိုဆစ်လွတ်ခဲ့တယ်လို့ Taiwan ကာကွယ်ရေးဝန်ကြီးဌာနကစနေနေ့မှာပြောကြားလိုက်ပါတယ်။တောက်ကြနေ့မနေ့6နာရီကနေစနေနေ့မနေ့6နာရီအထိ24နာရီအတွင်းမှာပဲတရုတ်စစ်တပ်ဟာစစ်လေယာဉ်32ဆင်းနဲ့ရေးတဲ့စစ်သင်္ဘော9ဆင်းထိုင်ဝမ်ဘက်ကိုဥတီပြီးလာနေတယ်လို့ထိုင်ဝမ်ကာကွယ်ဝန်ကြီးဌာနကလည်းကြေညာချက်ထုတ်ပြန်ပါတယ်။ဒီထက်ကလင်းအဆင့်20ဟာထိုင်ဝမ်ရေးလက်ကြားထက်ကနှစ်ဖက်ကြားချထားတဲ့မြင်းကြောင်ဒါမှမဟုတ်ထိုင်ဝမ်ရဲ့ဝင်းဟင်ကာကွယ်ဇုံတဲကိုကျူးကျော်လာခဲ့တယ်လို့လည်းပြောပါတယ်။ဒါကြောင့်ထိုင်ဝမ်ကစစ်လေယာဉ်နဲ့စစ်သင်္ဘောတွေမစိုင်းဒုံးစနစ်တွေနဲ့တုံ့ပြန်ဖို့အတွက်လှုံ့ဆော်ခဲ့ရတယ်လို့ထိုင်ဝမ်ကာကွယ်ဝန်ကြီးဌာနကသတင်းထုတ်ပြန်လာပါ။ F-16 jet တိုက်လေယာဉ်တွေအတွက်ခရမ်းလွန်ရောင်ကြီးသုံးရှာဖွေရင်းနဲ့ရှယ်ယာကောက်စနစ်တွေအပြင်တခြားဆက်ဆက်ပစ္စည်းတွေအတွက်ဒေါ်လာတန်း900ဘူးထိုင်ဝမ်ကိုရောင်းချပေးဖို့အတွက်အမေရိကန်ကဗိုလ်တပူးနေမှာပဲအတည်ပြုပေးလိုက်တာဖြစ်ပါတယ်။ဒီလိုလက်လက်ရောင်းချမှုကိုတရုတ်ဘက်ကကန့်ကွက်နေတာပါ။ဒါဟာတခြားနိုင်ငံရဲ့ပြည်ရင်းရေးကိုဆွတ်ဆွတ်ဝါးဝါးဂျမ်းဝင်နှောက်ယှက်တာဖြစ်ကြောင်းလည်းပြောပါတယ်။ဒါဟာသူတို့ရဲ့တရုတ်တနိုင်ငံတည်းမူဝါဒနဲ့အမေရိကန်နဲ့တရုတ်ပူးတွဲပြီးကြေညာချက်ထောက်ထားတာကိုချိုးဖောက်တဲ့ဆိုးရတဲ့လောက်ရတစ်ခုဖြစ်ကြောင်းလည်းတရုတ်ကပြောပါတယ်။